်စိုက်ခင်ဗျာကျွန်တော်ဒီကနေ့ဆွေးနွေးကြတာကတော့အခုမြန်မာနိုင်ငံမှာအနာရထားတဲ့စစ်ကောင်စီရောဒီမိုကရေစီတွေတိုက်ပွဲဝင်နေတဲ့ပြည်သူ့ညီညွတ်ရေးအစိုးရ NUG ဘက်ကရောစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုပေါ်ဆောင်ရေးအတွက်ကြေကြေလောင်ပဲသူတို့ပြောဆိုနေကြပါတယ်။တချိန်တည်းမှာပဲတိုင်းရင်းသားအလုံးလူလူကလည်းပဲသူတို့တိုင်းရင်းသားတွေရဲ့တိုင်းရင်းသားအမျိုးသားရေးဝါဒပေါ်ကြ Ethnic Nationalism, Ethno-Nationalism ပေါ့သူတို့ရင်ကျိမှုသူတို့တွေသားကိုအခြေခံတဲ့အမျိုးသားရေးစိတ်တွေကိုသူတို့လည်းအစွမ်းကုန်မြင့်တင်ပြီးတော့ကြွကြော်နေကြတဲ့အချိန်ဖြစ်ပါတယ်။ဆိုတော့တစ်ဖက်မှာစစ်မှန်တဲ့ပြည်ထောင်စုဖြစ်အောင်တပေါင်းစည်းရဲ့ဖွဲ့စည်းကြမယ်။အခြားတစ်ဖက်မှာတော့တိုင်းရင်းသားတွေဟာအကုန်လုံးသူအမျိုးသားရေးဝါဒကိုသူစီကြစီကြွကြော်နေကြတယ်ဆိုတော့ဒီလိုဖြစ်စဉ်နှစ်ခုကတူညီတဲ့လမ်းကိုသွားနေကြပါရဲ့လားတစည်းလုံးပြီးသောပြည်ထောင်စုဖြစ်ရေးကိုဥတည်နေပါသလားသူတို့မို့အဲ့ဒီလမ်းနဲ့များဖီလာဆန့်ကျင်ဖြစ်နေသလားဆိုင်ဝန်ဆိုင်ဘယ်လိုသုံးသပ်မိပါလဲပထမဆုံးဖြေပ
ါကျွန်တော်အမြင်မှာတော့ဒီနေ့ဖြစ်ပေါ်တိုးတက်နေတဲ့နိုင်ငံရေးအခြေအနေကိုထောက်ကြည့်လို့ရှိရင်တော့အကောင်းမြင်ဝါဒပဲပဲကျွန်တော်ကြည့်လို့ရအခုဟိုဘီရဲ့တမိုင်းမှာတခါမဖြစ်ဘူးရဲ့ဘာမှမဟုတ်တဲ့တိုင်းရင်းသားတော်လိုက်အဖွဲ့စီနိုင်ငံရေးအဖွဲ့စီတွေနဲ့အမ်ဒီမိုကရေစီလိုလားတဲ့အားစုတွေနဲ့သူကပေါင်းစည်းသွားတယ်လို့ကျွန်တော်အဲ့လိုမြင်ဒါကောင်းတဲ့ဖြစ်ပေါ်တိုးတက်မှုလို့ကျွန်တော်အဲ့လိုပဲယူဆ
ဒါကျွန်တော်အဓိကစီးကြတာကတော့တစ်ချိန်တည်းမှာတိုင်းရင်းသားတွေလည်းသူတို့စီးရအမျိုးသားရေးဝါဒကိုအများကြီးအစွမ်းကုန်မြင့်ပြီးတော့ကြွေးကြော်နေကြပါတယ်ဒီလိုတိုင်းရင်းသားတွေရဲ့စီးကြအမျိုးသားရေးဝါဒကိုကြွေးကြော်လာခြင်းဒီဘာနဲ့ဆက်ဆက်နေလဲဆိုတော့တစ်ချိန်တုန်းကဗမာတို့ရဲ့ချော်ဘနီဇင်လူမျိုးကြီးဝါဒကိုသူတို့လက်မခံဘူးဆိုတဲ့သဘောနဲ့တလိုင်းတည်းသွားနေတာလို့ပြောလို့ရတာပေါ့ဆိုတော့ကျွန်တော်အဲ့ဒါကိုမေ့ကျင်တာ ਈ တော့တော့အယူဝါဒအဖြစ်အဲ့လိုပြောနေခြင်းဒီဖက်ဒရယ်ပြည်ထောင်စုတခုရဲ့ဖြစ်မြောက်ရေးအတွက်ဘယ်လိုရိုက်ခတ်နိုင်တယ်လဲကန်ထရက်နေတဲ့သဘောလားစူးစူးခြင်းတဲ့သဘောလားသဘောတရားအဖြစ်
ဒီနောက်ဆုံးဖြစ်ပေါ်တိုးတက်နေတဲ့အခြေအနေကတော့ကျွန်တော်ကစူးစီးခြင်းတဲ့သဘောလို့ကျွန်တော်ယူဆအဲ့ဒါကိုကျွန်တော်ဘာကြောင့်ယူဆလဲဆိုတော့ဒီလက်နဲ့ကန်တိုင်းရင်းသားတော်လိုက်အားစုတွေကလည်းတတိတတန်းတတန်းတီထောင်မှုအတွက်မပြတ်နိုင်ဘူးဆိုတာအေချာတော့သိနေဒါအပြည့်ပြည့်ဆိုင်ရာနောင်မြတ်ဖြစ်ပေါ်မှုအခြေအနေပေါ်မှာမူတည်ပြီးသူတို့ကြည့်လိုက်တဲ့အခါမှာအရင်တော့ကကချင်တို့ရှမ်းတို့ကရင်တို့အားလုံးကသူတို့ကလွတ်လပ်ရေးပဲသူတို့ကပြောတာလုံးဝလွတ်လပ်ရေးတို့တာအခုကျတော့သူတို့ကဖက်ဒရယ်လစ်ဇင်သူတို့ကပြောလာဆိုတော့သူတို့အတူတူပူပေါင်းနေထိုင်ရေးကိုလိုလားတယ်လို့ကျွန်တော်ယူဆတယ်။အဲဒါကြောင့်မို့အစစ်စစ်မှာမှာကွဲသွားတဲ့တိုင်းပြည်ဖြစ်ဖို့ဆိုတာသိပြီးအခြေအနေမပေးဘူးလို့ကျွန်တော်အဲလိုပဲကျွန်တော်ယူဆတာ။အဲဒါကြောင့်မို့ဂရီးဖြစ်ပေါ်တိုးတက်နေတဲ့အခြေအနေကစူးစီးမှုပုံပြီးသွားတယ်လို့ကျွန်တော်ပြောလို့ရတ
ယ်။ Okay ဆိုတော့နောက်တစ်ခုကဒန်းဒူပြင်းပြူကိုအခြေခံရမယ်သူတို့ရဲ့အဓိကလူချင်းကတော့တိုင်းရင်းသားတွေအတွက်ဖန်တီးပေးမဲ့ပြည်နယ်တွေတိုင်းရင်းသားတွေဟာဖက်ဒရယ်ပြည်ထောင်စုထဲမှာပါတဲ့အစိပ်ပိုင်းတွေပေါ့လေဖက်ဒရယ်ယူနစ်တွေအဖြစ်ပါဝင်လာမယ်သူတို့ဒေသတွေဆိုတော့အဲ့ဒီဒေသတွေကရရှိလိုတဲ့အခွင့်အရေးကိုရောဒီပြည်ထောင်စုဘိုးအစိုးရနဲ့ဘလောက်ထိလိုက်လျောနိုင်မဲ့အတိုင်းတာရှိပါလေအဲ့တော့အဲ့ဒီကိစ္စမှာတော့ပြဿနာမပေါ်နိုင်မဲ့အစဉ်ချောမွေးသွားလိမ့်မယ်လို့ယူဆပါသလား
လာလာတဲ့ဘိုးအစိုးရလို့ကျွန်တော်တို့ပြောလိုက်ခါမှာအခုစစ်အုပ်စုကမောင်မယ်စီးထားတဲ့အစိုးရရဲ့နောက်ပြီးတော့စစ်အုပ်စုကိုတော်လာနေတဲ့ National Unity Government အစိုးရရဲ့နောက်ဖွဲ့ရှိတော့တစ်ဖွဲ့လုံးကလည်းတို့ကပြောရ Federalism ကိုကျွန်တော်တို့သွားမယ်ပေါ့နော်ဒါမဲ့ NUG ကတော့ကျွန်တော်ကပို့ပြီးတော့တမတမရှိတဲ့ပမာရီသွန်သွန်မှုထားတဲ့အဖွဲ့အစည်းလေးကျွန်တော်ပြောလို့ရတာပေါ့ဆိုတော့အဲ့ဒီအဖွဲ့အစည်းနဲ့တွဲပြီးအတူတူအလုပ်လုပ်မယ်ဆိုလို့ရှိရင်နိုင်ငံရေးဖြစ်ပေါ်တိုးတက်မှုကကျွန်တော်ဆန္ဒအကောင့်ပဲဆိုတော့သွားလို့ရဒါပေမဲ့အဲ့ဒီအကောင့်ပဲကိုသွားဖို့ဆိုတဲ့နေရာမှာကျွန်တော်တို့ကနိုင်ငံရေးရ concept အတွေ့အကြုံအစ်စ်တွေကျွန်တော်တို့လုပ်အဲ့ဒီအစ်စ်ကဘာလဲဆိုတော့ civic nationalism လို့ခေါ်တဲ့ပြည်သူအမျိုးသားရေးဝါဒဖြစ
်ပြည်သူအမျိုးသားရေးဝါဒပေါ့တိုင်ဝန်တ
က်ဟုတ်ကဲ့ပြည်သူအမျိုးသားရေးဝါဒသုံးလို့ချင်လေပြည်သူအခြေခံအမျိုးသားရေးဝါဒ
ဟုတ်ကဲ
့ဟုတ်ကဲ
့အဲ့တော့
ပြောပါဝါဒကိုကျွန်တော်တို့ကအတွေးခေါ်သုံးလို့ချင်သီအိုရီရအမြင်ကျတဲ့အမြင်အသုံးပြုမယ်ဆိုလို့ချင်အဲ့ဒီရဲ့နေရာမှာကျွန်တော်တို့ကအသုံးပြုလို့ရမယ် အဲ့ဒီအခြေအနေမျိုးကဆက်ပြီးသွားမယ်ဆိုလို့ရှိရင်တော့ကျွန်တော်နိုင်ငံကြီးရှင်းလန်းနေရတော့ကောင်းလာမယ
်ဟုတ်ကဲ့ကျွန်တော်ဆက်ပြောချင်တာကဒီနေရာမှာအခုလို ethno nationalism cultural nationalism ကနေပြီးတော့ civic nationalism လို့ခေါ်တဲ့ပြည်သူမျိုးသားရေးဝါဒပေါ့ခလုံးပြည်သူကိုတပေါင်းနဲ့ကိုစားပြုတယ်ပေါ့အဲ့ဒီအချိန်မှာမတူကွဲပြားသူတွေလည်းပါမယ်ဒီဟာတွေကိုလည်းသူတို့လက်ခံရမယ်ဆိုတော့အဲ့ဒီလိုအတွေ့အခေါ်မျိုးအဲ့ဒီမျိုးသားရေးဝါဒမျိုးဖြစ်ထွန်းလာဖို့အတွက် NUG အစိုးရဘက်ကရောအဆင်သင့်ဖြစ်ပြီလို့ထင်ပါသလားဘာတွေများဆက်လုပ်ဖို့လိုပါသေးလဲခင်ဗျာအဲ့လိုဖြစ်ကြောင်းပြသဖို့တော့ပြည်သူတွေလက်ခံအောင်လုပ်ဖို့
NUG အစိုးရသူတို့ကဒီဖက်ဒရယ်ချတာဆိုတာသူတို့ထုတ်ထားတယ်လေလို့အဲ့ဒီဖက်ဒရယ်ချတာကတော့ကျရာဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပြန်ပေါ့ဗျာအဲ့ဒါကို NCGUB နဲ့ဒီတော်လိုင်းရဲ့အဖွဲ့အစည်းတွေနဲ့နိုင်ငံရေးအဖွဲ့အစည်းတွေနဲ့ပေါင်းပြီးတို့ကထောက်ထားတာအဲ့ဒါအဲ့ဒီအပေါ်မှာတို့အခြေခံတယ်တို့ကပြောအဲ့လိုအခြေခံတယ်ဆိုလို့ရှိရင်တော့ ethnic nationalism အပေါင်း civic nationalism ကိုညွှန်းနေတဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေလို့ကျွန်မလို့ရတဲ့အတွက်ကြောင့်မို့ကျွန်တော်စဉ်းစားအဲ့ဒါဖြစ်နေ
ဒါတော့ကောင်းဆောင်မိုက်ပါဆိုတိုင်းရင်းသားတွေတော့ဗမာမျိုးပြည်သူကြမှာရောဒီလိုဖြစ်လာနိုင်မယ်အလားလားမြင်ပါသလားဖြစ်လာနိုင်မယ်လို့ထင်ပါသလ
ားကျွန်တော်တို့အခုဒီပြောမယ်ဆိုလို့ရှိရင်ဒီPeople's Defense Force ပေါ့ဗျာနော်ဒီလိုကာကွယ်ရေးအဲ့ဒီဖွဲ့စည်းရလဲတကယ်တော့ဖွဲ့စည်းပေးလိုက်တာလဲအဲ့ဒီ NUG ကနေဖွဲ့စည်းပေးလိုက်တယ်ဒါပေမဲ့အဲ့ဒီအဖွဲ့အစည်းတွေကသူကပမာဒီအများစုနေတဲ့နေရာမှာလောက်တင်ဖြစ်နေတာမဟုတ်ဘဲနဲ့တိုင်းရင်းသားတွေနေတဲ့ပြည်နယ်တွေမှာလည်းအကောင်လုံးတော့ပြတ်နေတိုင်းရင်းသားတွေနေတဲ့ပြည်နယ်ကလူတွေကလည်းသူတို့နဲ့တကြိတ်တည်းတညာနဲ့အထူးထူးသွားကြတယ်ဆိုတဲ့ပုံစံမျိုးသူကတော့ပေါ်ပြတယ်အဲ့ဒီခါကျတော့ကျွန်တော်လှုပ်ချင်တာကဆက်ဆက်ပြီးလှုပ်လို့ရတယ်ကျေပြတ်လာတယ
်ဆိုင်းဝန်ဆိုင်ကတော့နိုင်ငံရေးအခြေအနေကိုဒါအဓိကဥစားပြီးပြောနေတယ်ဗောလေအဲ့ရနိုင်ငံရေးအခြေအနေပြောင်းရင်ဘယ်လိုဖြစ်လာမလဲဘာလဲကျွန်တော်ကတော့လူထုရဲ့အတွေ့အခေါ်ပြောင်းလဲရေးနဲ့ပတ်သက်ပြီးတော့ပညာရေးတွေဘာတွေကပြုပြင်ဖို့မလိုဘူးလားဆိုကြပါစို့မြန်မာနိုင်ငံမှာအစဉ်ဆက်သမိုင်းတင်လာခဲ့တာဗမာကျော်ရိုးပြူ Burman centric history ပဲတင်လာခဲ့တာပဲအဲ့ဒီသမိုင်းထဲမှာတိုင်းရင်းသားတွေရဲ့အစဉ်လာတိုင်းရင်းသားတွေရဲ့နိုင်ငံရေးအစဉ်အတန်းဘာညာကိုသိအစီအမံပြုထားတဲ့သမိုင်းမျိုးမဟုတ်ဘူးကျူကအဲ့ဒါကစပြီးထောက်ပြကြတယ်ဟာဒီဟာတွေကစပြီးပြင်ရမယ်ဘာညာဟုတ်တယ်အဲ့ဒီဟာနဲ့ကိုက်ညီတဲ့ civic nationalism ထွန်းအားနေအောင်ဒီလူမှုရေးအတွေ့အခေါ်ပိုင်းကိုပြုပြင်ပြောင်းလဲဖို့မလိုဘူးလား
တကယ်တော့ဟို awareness building ခေါ်တာပေါ့နော်ဟိုလူတို့ပညာပေးတာပေါ့ဗျာနိုင်ငံရေးရဟိုမှန်ကန်တဲ့လမ်းစဉ်ကိုကြောက်အဲ့ဒီအပိုင်းကအဲကျွန်တော်တို့ကအာနာမရှိရင်လောက်ရတာသူကနေနေတယ်။အာနာရှိရင်တော့လောက်ရတာမရဘူးနော်။ဆိုတော့ကအာနာရှိတယ်ဆိုလို့ရှိရင်တလိုင်းအဖွဲ့အစည်းကြီးအာနာရှိတဲ့နေရာသူတို့လွှမ်းခြုံထားတဲ့သူတို့စုံမထားတဲ့နေရာတွေမှာသူတို့လုပ်လို့ရတော့။ဆိုတော့အဲ့ဒါကိုလည်းတစ်ချို့အပိုင်းတွေမှာလည်းလုပ်နေကြတယ်လို့အင်တာနက်တွေဝိုင်းထဲမှာကျွန်တော်တို့ကတွေ့နေရတယ်။ဘုကျောင်းစံတာပြောသလိုခီရီရရောက်ပရိုဂရမ်တစ်ခုအနေနဲ့လုပ်မယ်ဆိုလို့ရှိရင်လည်းဒါကကောင်းတဲ့အလုပ်ပေါ့နော်။အဲမလို့ပဲနဲ့ဒီလိုဟို theory ရပဲရှိနေမယ်ဆိုရင်အဲ့လိုမဖြစ်ဘူးဆိုတော့အဲ့ဒါတော့ဖိတ်ကြပါဆိုတော့အဲလူတို့ဟိုအမ်ဒီအမြင့်တဲ့နိုင်ငံရေးပေါ့တခုကိုနားလည်အောင်အတိပညာရှင်အတပညာရှင်တွေကရှင်းပြမယ်နှုံးလည်းအဲ့ဒီလမ်းစဉ်ကိုလည်းအဲ့ဒီဟိုကဟုတ်ကဲ့ဆန်ရဲ့ကောင်းဆောင်တွေကလက်ခံမယ်ဆိုလို့ရှိရင်ကျွန်တော်ကလုပ်လို့ရ
ဆိုင်ဝန်ဆိုင်ကတော့ NUG နဲ့ NUCC တို့ကရွေးထားတဲ့ပြည်ထောင်စုပဋိညင်ကိုစစ်စစ်လေ့လာပြီးလို့ထင်ပါတယ်အဲ့ဒီထဲမှာကြည့်ရတာဒီ civic nationalism ပြည်သူ့ကိုအခြေပြုသောအမျိုးသားရေးဝါဒတိုင်းရင်းသားတဦးချင်းရင်းချင်းမှုတစ်ခုချင်းကိုအခြေပြုတဲ့အမျိုးသားရေးဝါဒမဟုတ်သောပြည်သူအလုံးကိုအခြေပြုသောအမျိုးသားရေးဝါဒအတွက်အဲ့ဒီထဲမှာတော့ဘလောက်ထိပြဖော်ညွှန်းထားပါလဲအဲ့ဒီသဘောတရားကို
အမှန်တမ်းပြောရရင်ကျွန်တော်အဲ့ဒါကိုကကနနာလာမှတ်ထားဘူးဒါပေမဲ့အဲ့ဒီသူ့ရဲ့အပေါ် basic point ကြီးကျွန်တော်ကြည့်ရတော့အဲ့ line ကိုသူတို့တွားနေတယ်လို့ကျွန်တော်ကအဲ့လိုယူဆတယ်အဲ့လိုအဲ့ line ကိုသူတွားနေတယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ကအဲ့ဒီ ethnic nationalism လို့ခေါ်တဲ့လူမျိုးအခြေခံအမျိုးသားရေးဝါဒမကောင်းတဲ့အပိုင်းတွေကိုပယ်ဖြတ်ပြီး ကောင်းတဲ့အပိုင်းတွေကိုယူနောက်ပြီး civic nationalism လို့ခေါ်တဲ့ပြည်သူခြေပြုအမျိုးသားရေးဝါဒမှာကောင်းတဲ့အပိုင်းတွေကိုပေါင်းပြီးတော့ဖွဲ့စည်းအုပ်ချုပ်ဖို့အခြေခံဥပဒေကိုအဲ့ဒါနဲ့အညီကျွန်တော်တို့ရေးဆွဲမယ်ဆိုလို့ရှိရင်ဂျာနယ်ဟာတွေကကျွန်တော်တို့ဆက်လုပ်လို့ရဆိုတော့ကျွန်တော်အဲ့ဒီ UG ကိုလိုအပ်အားထားတယ်တဲ့ပုံစံမျိုးနဲ့ကျွန်တော်ပြောနေတာမဟုတ်ကျွန်တော်က theoretically သရုပ်တီကိုလုပ်လို့ရှိတယ်လို့ဖြစ်နေတယ်ဆိုတော့အဲ့ဒါအဲ့ဒီလိုအနေနဲ့ကျွန်တော်ပြောနေတာ